EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအစိုးရတစ်ခုချင်းစီရဲ့အသုံးစရိတ်တွေကိုဗဟိုကနေပြီးတော့ထိန်းချုပ်မှုတွေတိုးမြင့်ပြီးတော့လှုပ်ဆောင်မှုဆိုတဲ့စီစဉ်သစ်ကိုသမဂ္ဂအဖွဲ့ဝင်နိုင်ငံတော်များများကမနေ့ကပဲသဘောတူညီခဲ့ကြပါတယ်။အကျွေးတင်နေတဲ့ပြဿနာတွေကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတွင်သုံးစွဲနေတဲ့ယူရိုငွေကြေးကိုထိခိုက်နေနေစေပြီးဥရောပကိုလည်းစီးပွားရေးအရအကျရိုက်စေခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာကျင်းပတဲ့ဥရောပသမဂ္ဂထိပ်သီးဆွေးနွေးပွဲမတိုင်ခင်ကတည်းကဂျာမနီနဲ့ပြင်သစ်နိုင်ငံတွေကဥရောပရဲ့အကျွေးတင်နေတဲ့ပြဿနာကိုဖြေရှင်းရေးညှိနှိုင်းမှုတွေလုပ်ခဲ့တာပါအခုစီစဉ်ကိုယူရိုငွေကြေးသုံးဆွဲတဲ့သမဂ္ဂအဖွဲ့ဝင်18နိုင်ငံလုံးကသဘောတူထားပါတယ်ယူရိုငွေကိုမသုံးဆွဲတဲ့နိုင်ငံတချို့ကလည်းသဘောတူခဲ့တယ်ဆိုပေမဲ့ယူရိုငွေကိုမသုံးဆွဲတဲ့10နိုင်ငံထဲမှာအင်အားအကောင်းဆုံးဖြစ်တဲ့ဗြိတိန်ကတော့အခုစီစဉ်ကိုကန့်ကွက်နေတော့မှာပဲဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ရဲ့စီစဉ်သစ်ထဲမှာဗြိတိန်ပါဝင်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါကိုပြင်သစ်သမ္မတနီကိုလိုက်ဆာကိုစီကဗြိတိန်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့စိတ်ပျက်တယ်လို့တုံ့ပြန်ပါတယ်။ဒါပေမဲ့လည်းကိုယ့်နိုင်ငံကလွှတ်တော်ရေးနဲ့တိုင်ပင်ညီနှိုင်းဆွေးနွေးပြီးတဲ့အခါမှာယူရိုငွေမသုံးတဲ့နိုင်ငံတွေထဲကလည်းအခုစီစဉ်သစ်ကိုထပ်ပြီးတော့သဘောတူပါဝင်လာနိုင်တယ်လို့ဆိုပါတယ်။ဒီစီစဉ်ကိုသဘောတူချေရလိုက်ပြီးလို့ကြေညာပြီးတဲ့နောက်ပိုင်း stock ဈေးကွက်တွေမှာမနေ့ကဈေးတွေပြန်တက်လာသလိုယူရိုငွေတန်ဖိုးဟာလည်းပြန်တက်လာပါတယ်။ဒါပေမဲ့လည်းအခုလိုအကျွေးပြဿနာကိုဖြေရှင်းမဲ့စီစဉ်ကြောင့်ဥရောပမှာတက်နေတဲ့ငွေကြေးပြဿနာနဲ့စီးပွားရေးကျက်တဲတွေဟာတကယ်ပဲပြည်လဲလာမလားဆိုတဲ့ကိစ္စမှာလိလသုံးသပ်သူတွေအတွင်းသဘောထားတွေကွဲနေပါတယ်။ဥရောပဘူပန်ကြီးကကတော့အခုလိုသဘောတူညီချက်ဟာတိတ်ကောင်းတဲ့ရလဒ်ဖြစ်ပြီးတော့လက်ရှိခြေအနေတွေကိုဖြေရှင်းဖို့အထောက်အကူဖြစ်လိမ့်မယ်လို့ပြောပါတယ်။